ထောင်ဒဏ်ချမှတ်ခံထားရတဲ့ရိုက်တာတင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုတင်းငွေနေနေကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။တင်းအချက်လက်ရယူခွင့်ဟာပြည်သူ့အခွင့်အရေးတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဟာဒီမိုကရေစီကျဆင်းခြင်းအစရှိတဲ့လက်ကင်ပိုစတာတွေကင်ဆွဲပြီးတော့တင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမောင်ကစူးစီးတင်ပြထားပါတယ်။နားဆင်ပါ
1900ချခံလိုက်ရတဲ့ရိုက်တာသတင်းသမားနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အ мян ဆုံးလွတ်မြောက်ရေးပါဝင်အရသာအစိုးရလက်ထက်ပို့ပြီးတော့မှဖိနှိပ်မှုတွေများလာတဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းသမားတွေအခက်ကြုံနေရတဲ့သတင်းချက်လက်ရယူခွင့်တွေသတင်းမီဒီယာတိုင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ဆိုင်ရာအခြေခံဒီမိုကရေစီရပိုင်ခွင့်တွေအပြည့်အဝရရှိရေးအတွက်သတင်းသမားတွေဒီမိုကရေစီအင်အားစုတွေအရက်ဖက်အဖွဲ့အစည်းတွေကျောင်းသားလူငယ်တွေနဲ့သတင်းလွတ်လပ်ခွင့်ကိုအလေးထားသူတိုင်းပူးပေါင်းပါဝင်ကြတဲ့လူလူလှုပ်ရှားမှုတရက်ကိုတနင်္ဂနွေနေ့ညနေပိုင်းမှာရန်ကုန်မြို့စုလေစေတီတော်အနီးမြို့တော်ခမ်းမရှိမှာကျင်းပခဲ့ပြီးတော့စုစုပေါင်းလူရာခနန်းလောက်စုဝေးပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်သတင်းမီဒီယာသမားတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပြည်သူအများအကြားသတင်းအချက်အလက်လွတ်လပ်စွာစီးဆင်းခွင့်တွေဟန်တားခံနေရတဲ့အနေအထားတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့တာဖြစ်တယ်လို့လူခွေလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကအခုလိုပြောပြပါတယ
်။ကျွန်တော်တို့အနေနဲ့ကတော့မတရားမှုတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မတရားမှုကိုလက်မခံနိုင်တဲ့အတွက်ကြောင့်မို့လို့ဝင်ပြီးတော့ကျွန်တော်ပူပေါင်းပါဝင်ကြပါတယ်။ဟောကိုဟာလူတို့ကိုကျိုးလူပြည်သူနာလူတွေကအခုချိန်ပြန်နေမှာပြောတော့မကွင်းနိုင်ဘူးဒီလူရဒီနိုင်ငံရဲ့လှုပ်ဝက်ချက်ကိုတကယ်ဖောက်ပြက်လို့သူကဇာတ်မှုပြည့်နေပြည့်နေဆိုပြီးတော့ပြောရတူနေမြင်နေတဲ့တွေလည်းများရှိပထမဆုံးကျွန်တော်တို့ဒီတက်ကြွလို့ကြားပြီးရောပြီးတော့ဒီမီဒီယာတွေကတော့ကျွန်တော်ပူပေါင်းပြီးတော့ဒီမြို့ကိစ္စတွေကိုကျွန်တော်တို့ဒီရည်တည်ဖို့အတွက်ကိုဟိုစူးစမ်းပြီးတော့ဒီလိုမျိုးကြောင်းနိုင်ဖို့လုပ်မယ်
ပြည်သူလူထုသတင်းမှန်ရရှိရေးလှုပ်ရှားမှုဖြစ်ပေါ်လာရတဲ့အကြောင်းကိုတော့ကိုရာဦးဆောင်စီစဉ်ခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကအမှုဆောင်ဒါရိုက်တာကိုဆောင်ခါကပြောပြပါတယ
်။ဒီကတင်းတော့နေရာကျင်းတော့ဒီဘက်ဥပဒေနဲ့ထောင်တဲ့နေရာအမှတ်ခံရတဲ့ပုံမှာကျွန်တော်တို့နိုင်ငံကကြားလှုပ်ရှားတဲ့လူငယ်တွေကဒီပုံမှာအကျဉ်းနဲ့ပြီးတော့နော်အဲ့ဒါကိုကန့်ကွက်ရှင်းချတဲ့အနေနဲ့ဒီလှုပ်ရှားမှုလုပ်တာပါ။အစိုးရကကျွန်တော်တို့တောင်းဆိုရတဲ့အဓိကစက်ချက်ကနိုင်ငံရဲ့အစီအစဉ်နဲ့ဒီကလုံးဝသိတဲ့စိုးရိမ်အမြင်လို့ကျင့်သိပြီး
အခုလိုမျိုးဆန္ဒထုတ်ဖော်မှုကျင်းပနိုင်ရေးရန်ကုန်မြို့ကမြို့နယ်ပေါင်း17မြို့နယ်ကလုံခြုံရေးနဲ့အုပ်ချုပ်ရေးအာဏာပိုင်တွေစီကအစစ်အစစ်ခွင့်ပြုချက်တောင်းခံခဲ့ရတဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါတယ
်ကျွန်တော်တို့ပမာစီစဉ်လာတာဒီတာမွေဒီကိုစဉ်းစားနေနေပြောမှာပဲလို့ဖန်ပြအတူရှောက်ဖို့ဆိုပြီးကျွန်တော်တို့ပြင်ဆင်ချက်တယ်အဲ့တော့အဲ့လန်သားဟုတ်ကဲ့ဒီရန်ကုန်ကျွန်တော်တို့အဲ့ပြန်ပြီးတင်ခဲ့တယ်ပေါ့နော်အဲ့တော့ဒီနေ့အတွက်နောက်ဆုံးပိတ်အနည်းငယ်ခါမှလည်းဒီကအရင်ကလူစားနေတဲ့မြင်းတော်ပဲနဲ့ကျွန်တော်တို့ကခေါ်ယူပြီးဆုံးတာလေဒါအစီအစဉ်ကခေါ်ယူပြီးတော့ဒီမြို့နယ်စီမံခန့်ခွဲမှုအုပ်ချုပ်ရေးကော်မတီဆိုပြီးတော့ဒီဒီရပ်တက်ရဲ့အုပ်ချုပ်ရေးကြီးတွေကတခြားတော့ဒီဥပဒေကြေညာတွေဒါလည်းအကုန်လုံးပါလိမ့်ဒီအားမျိုးပြီးတော့ကျွန်တော်တို့ခေါ်ယူနေတာပေါ့ပြန်ရတော့အသက်သက်ပါတဲ့သူတော်ကိုကော်မတီနိုင်ငံကြီးတွေအကြောင်းကိုခေါ်ပြီးပြောခဲ့တာဗျကျွန်တော်တို့ကလည်းခုံးမပြေတာကိုကျွန်တော်တို့နားလေတဲ့တော့ကျွန်တော်တို့ရုပ်ချက်ရှိတာဆက်လုပ်မယ်ဆိုတော့လည်းပြောခဲ့တယ်
ပွဲကိုဥဆောင်စီစဉ်သူတွေဘက်ကအချိန်ချင်းခွင့်တောင်းခဲ့ကြရပြီးမှနှုတ်မိတ်နဲ့ခွင့်ပြုချက်ရခဲ့ပြီးဆန္ဒမထုတ်ဖော်မီနဲ့ဆန္ဒထုတ်ဖော်နေချိန်မှာရဲလုံခြုံရေးတပ်တွေဘက်ကအင်အားများပြားလုံခြုံရေးရယူထားတဲ့အတွက်လုံခြုံရေးစိုးရိမ်မှုတွေဖြစ်ခဲ့ပေမဲ့လို့ထောက်ရှားမှုဟာအနောက်ရှက်မရှိဘဲပြီးဆုံးခဲ့ရပါတယ်။သတင်းသမားတွေအနေနဲ့တော့တနိုင်ငံလုံးအတိုင်းအတာနဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆက်လက်ပြီးတိုက်ပွဲဝင်တောင်းဆိုသွားကြမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်ရှင်။
မဆုမုံပြုတ်ပြသွားတာဖြစ်ပါရခင်ဗျာ